COVID-19 ကူးစက်မှုအဆိုးဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့အီတလီမှာပိတ်မိနေတဲ့မြန်မာပညာတော်သင်ကျောင်းသူကျောင်းသားတွေနေရက်ပြန်နိုင်ရေးအခြားအရှိတောင်အာရှနိုင်ငံတွေလိုမျိုးမြန်မာအစိုးရအနေနဲ့မိမိရဲ့နိုင်ငံသားတွေကိုအမြန်ဆုံးအကူအညီပေးဖို့အီတလီမြောက်ပိုင်းတက္ကသိုလ်တစ်ခုမှာပိတ်မိနေတဲ့မဟာသိပ္ပံကျောင်းသူတဦးကမေတ္တာရက်ခံလိုက်ပါတယ်။အီတလီမြန်မာတန်ယုံကတော့မြန်မာနိုင်ငံကိုပြန်ဖို့ရှိနေတဲ့သူတွေကိစ္စနေပြည်တော်ကိုတင်ပြထားကြောင်းနဲ့ညွှန်ကြားချက်ကိုစောင့်နေကြောင်းတန်ယုံဒုတိယအတွင်းဝင်က VOE ကိုပြောပါရယ်ကျမအင်ဂျင်နိုင်ကစူးစီးတင်ပြမှာပါအီတလီမြောက်ပိုင်းပါဒိုဗာမြို့ဤပညာတက်ကူမှာအီတလီအစိုးရပညာတော်သင်အစီအစဉ်နဲ့ဇီဝဗေဒဤပညာဆိုင်ရာမဟာသိပ္ပံဘွဲ့တင်ယူနေတဲ့မက်ဇဘယ်ဖြူဟာအီတလီမှာကိုရိုနာဗိုင်းရပ်စ်ဆိုးဆိုးရွားရွားစတင်ကူးစက်တဲ့မက်လကတည်းကနေရက်မြန်မာနိုင်ငံကိုပြန်လို့မရဘဲကျောင်းအဆောင်မှာပိတ်မိနေသူဖြစ်ပါတယ
်ဟုတ်ကပြန်ဖို့အခက်အခဲရှိရပါကိုယ်တိုင်ပြန်ဖို့ကအချိန်မီအခုချိန်မှာလုံးဝမဖြစ်နိုင်ဘူးဆိုတော့ဒီတန်ယုံကိုပေါ့ပြန်ဖို့အကူအညီရောတောင်းထားရရှင်ဟုတ်ကဲ့တန်ယုံကလည်းအခုချိန်မှာအထက်ကိုတင်ပြထားတယ်ပေါ့ပြီးတော့ဒီအခုချိန်ရအတွာလာအခက်ခဲတွေပေါ့အတွာလာတွေကလည်းကန့်တတ်ထားတဲ့အတွက်ကြောင့်မလို့ချက်ချင်းစီစဉ်ပြီးဖို့မဖြစ်နိုင်ဘူးလို့တော့ဟိုအကြောင်းပြန်ထားတယ်ပေါ့
သူတို့ကျောင်းမှာတက်နေတဲ့ကျောင်းသူကျောင်းသားအားလုံးဒီပါနေရက်အသီးသီးကိုပြန်ကုန်ကြပြီဖြစ်တာကြောင့်သူတို့အဆောင်မှာသူအပါဝင်နိုင်ငံတကာကျောင်းသူကျောင်းသား၃ဦးသာကျန်တော့တယ်လို့ဆိုပါတယ်။သူ့အပြင်အီတလီမှာရှိနေတဲ့အခြားပညာတော်သင်မြန်မာကျောင်းသူကျောင်းသားတချို့နဲ့ဂျီနိုဝါမြို့မှာပိတ်မိနေတဲ့မြန်မာသင်္ဘောသားအယောက်20လောက်ရှိနေတယ်လို့လည်းမက်ဇဘယ်ဖြူကပြောပါတယ်။လက်ရှိအီတလီမှာမြန်မာနိုင်ငံသား300ကျော်လောက်ရှိနေပြီးသူတို့အထက်ကနေရက်ကိုပြန်ဖို့မြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားလာသူတွေကိုအကူအညီပေးနိုင်ရေးနေပြည်တော်အစိုးရဘက်ကတင်ပြထားကြောင်းရောမမြို့မှာရှိတဲ့မြန်မာတန်ယုံဒုတိယအတွင်းဝင်ဒေါ်လွင်တွင်မိုးက VOE ကိုပြောပါတယ
်။မြန်မာကလောလောဆယ်မှာတော့လေဒီကအီတလီအစိုးရကနေပြီးတော့မှထုတ်ပြန်လာတဲ့စီးနင်းစည်းကမ်းတွေဒါကိုလိုက်နာပေးဖို့တော့ပြောထားပါတယ်ဒီအဲဒီမောသားရည်နဲ့ပတ်သက်ပြီးတော့ညီမတို့ဒီနိုင်ငံသားဝင်ကြီးဌာနပေါ့နော်အီတလီနိုင်ငံသားဝင်ကြီးဌာနကိုလည်းညီမတို့ဆက်သွယ်အကြောင်းကြားထားတာရှိတယ်။နောက်ညီမနိုင်ငံသားဝင်ကြီးဌာနအနေမှာတခြားသက်ဆိုင်ရာဝင်ကြီးဌာနကိုအကြောင်းကြားထားတယ်လည်းရှိပါတယ်ရှင့်။အခုလောလောဆယ်မှာကျတော့အဲ့လိုမျိုးဆက်ချင်းလက်မလုပ်တဲ့အခြေအနေကတော့ဒါမှဖြစ်နိုင်သေးဘူးပေါ့နော်။ညီမတို့ကသူတို့ရဲ့အခက်အခဲတင်ပြလာတာလေးတွေကိုတော့ညီမတို့အသက်ကိုဆက်ပြီးတော့တင်ပြထားတယ်။နောက်အခြေအနေနေရာအနေအထားအရာတိလင်းငင်းဖြစ်မှန်ပေါ့နော်
ဒါ့ပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေနဲ့ပတ်သက်တဲ့အီတလီနဲ့မြန်မာအစိုးရတွေရဲ့ထုတ်ပြန်ချက်တွေခီးသွွာလာခွင့်ဆိုင်ရာကန့်သက်ချက်တွေကိုလည်းအချိန်နဲ့တပြေးညီမြန်မာတန်ယုံအင်တာနက်ဆာမျက်နှာကနေအသိပေးနေတယ်လို့ဒေါ်လွင်လွင်မိုးကဆိုပါတယ်ဗိုင်းရပ်စ်ကူးစက်မှုဆူဆူရွာခံခဲ့ရတဲ့အီတလီမှာတက္ကသိုလ်ကျောင်းတွေရဲ့ဒီနှစ်စာသင်နှစ်ကိုပိတ်လိုက်တဲ့အတွက်သူတို့အနေနဲ့နေရက်မြန်မာနိုင်ငံကိုပြန်ဖို့ပဲရှိတဲ့အခြေအနေကိုစိုက်ရောက်နေကြောင်းမက်ဆဘယ်ဖြူကပြောပါတယ်။အီတလီအပါအဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးရွားဆုံး၈နိုင်ငံကပြန်လာမဲ့မြန်မာနိုင်ငံသားတွေအနေနဲ့ဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးချက်တွေအပါအဝင်ကျန်းမာရေးဆိုင်ရာထောက်ခံချက်တွေရှိဖို့လိုအပ်ကြောင်းမြန်မာအစိုးရကညွှန်ကြားထားတာပါ။ဒီညွှန်ကြားချက်အတိုင်းဗိုင်းရပ်စ်ကူးစက်ခံရမှုမရှိဘူးဆိုတဲ့စစ်ဆေးစာနဲ့အတူကျမရေးထောက်ခံချက်တွေကိုတက္ကသိုလ်ဆေးရုံကနေရရှိထားပြီးဖြစ်တယ်လို့မက်ဇဘယ်ဖြူကအခုလိုပြောပါတယ
်။ပြည်ဝင်ခွင့်ကို April 7ဖွင့်မယ်ပေါ့။ဖွင့်မယ်ဆိုတော့တနည်းဘက်ကအကုန်လုံးစီစဉ်ထားတဲ့ COVID test တွေလည်းလုပ်ထားတယ်ပြီးတော့ health certificate တွေလည်းအကုန်လုံးပေါ့။ခုမှဒီကဲကျမကြောင့်ထောက်ခံချက်တွေအကုန်လုံးပြည့်စုံအောင်တော့အကုန်စီစဉ်ထားရရှင်။အဲဒါလို့အဲ့လိုမျိုးစီစဉ်ပြီးတော့ဒီပြည်ဝင်ခွင့်ဖွင့်မယ့်နေ့ကိုစောင့်ရမှာပေါ့။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်တဲ့ဝူဟန်မြို့ကမြန်မာပညာတော်သင်ကျောင်းသူကျောင်းသားတွေကိုမြန်မာအစိုးရကခေါ်ယူစီစဉ်တယ်လို့မျိုးကပ္ပအနှံ့နေရာအမျိုးမျိုးမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုအခြားရှေ့တောင်အာရှနိုင်ငံတွေလိုမျိုးမြန်မာအစိုးရအနေနဲ့ကိုယ်နိုင်ငံသားတွေပြန်ခေါ်နိုင်ရေးစီစဉ်ပေးဖို့မက်ဇဘယ်ဖြူကအခုလိုမေတ္တာရက်ခံပါတယ
်။အခုဆိုရင်ဒီဖိလစ်ပင်းကလည်းသူတို့နိုင်ငံသားတွေကိုအကုန်လုံးတော့လက်ခံနေပေါ့အကုန်လုံးပြန်လာဖို့ကြိုးစားနေကြတယ်ပေါ့ပြန်လာဖို့ကူညီပေးကြတယ်အခုချိန်မှာကျတော့မြန်မာဆိုရကဝူဟန်ဖြစ်တော့ကတော့ပထမအဦးဆုံးမဦးဖြားဖြားတက်ကြွတယ်ပေါ့ဒီအခုချိန်မှာတော့ဘာမှအခြေအနေမရှိသေးဘူးလို့မျိုးကြားရတော့101နေတာပေါ့ပြန်မြန်မာနိုင်ငံသားတွေကဒီတရုတ်ပြည်ဝူဟန်မှမဟုတ်ဘဲဒီတကမ္ဘာလုံးကပိတ်မိနေတဲ့တွေတော်တော်များများရှိပါတယ်တချို့ဆိုဒီတင်းမောမှာပိတ်မိရတယ်ပြီးတော့ transit မှာပိတ်မိရတယ်တော်တော်များများရှိပါတယ်အဲ့ဒါကိုအများဆုံးပေါ့နာနိုင်ငံတော်အနေနဲ့ပြန်ပြီးတော့အများဆုံးကူညီပေးဖို့တော့တောင်းဆိုချင်တယ်ပေါ့
ဒါပြင်အခုချိန်မှာပြည်ပကနေမိခင်နေရဲ့နိုင်ငံကိုပြန်လာတဲ့သူတွေအပေါ်အထင်မြင်လွဲနေတဲ့အဖြစ်တွေကိုကြည့်ပြီးအလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့ သူတို့ဟာယောဂတဲလာသူတွေမဟုတ်ဘူးဆိုတာကိုလည်းသိစေခြင်းကြောင့်မက်ဆေ့ဘေဖြူက VOE ကိုပြောပါရရှင်